ကုလသမဂ္ဂလူမျိုးရေးကောင်စီကဗီတိုအာဏာကင်ဆယ်ထားတဲ့နိုင်ငံတွေဟာကမ္ဘာမှာအဆိုးအဝါဆုံးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဗီတိုအာဏာသုံးပြီးတော့အကာအကွယ်ပေးနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကဆွဆဲပြောဆိုလိုက်ပါတယ်။မနေ့ကကျင်းပခဲ့တဲ့လူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာအခုလိုပြောဆိုခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။39ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံဖွင့်ပွဲအခမ်းအနားကိုမနေ့ကဖေဖော်ဝါရီလ26ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့ပြီးတော့အဲ့ဒီအခမ်းအနားကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်လည်းတက်ရောက်ခဲ့ပါတယ်။ဒီအခမ်းအနားမှာမကြာခင်ယာတူးကနေပြီးတော့နားယူတော့မယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်ကရိုဟင်ဂျာပါဝင်လူခွင့်ရေးချိုးဖောက်ခံရမှုတွေဆူဆူဝါးဝါကြုံတွေ့နေရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်တားဆီးမှုတွေကိုအသေးချာမလုပ်နိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ
်။ In Yemen, Burundi, Northern Rakhine and Myanmar have become some of the most prolific slaughterhouses of humans in recent times.
Yemen, Burundi, မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းဒေသဆားရှိတဲ့နေရာတွေမှာအခုတလောလူတွေအကြီးအကျယ်တပ်ဖြတ်ခံရပါတယ်။ဒါကြောင့်လဲဆိုတော့ဒီအဖြစ်ဆိုးတွေတိုးပြီးတော့ဖြစ်မလာရအောင်လုံလောက်တဲ့ကြိုတင်ကာကွယ်မှုတွေမလုပ်ခဲ့လို့ပါပဲ
။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်73နိုင်ငံရှိတဲ့ထဲမှာဗီတိုအာဏာကိုသုံးစွဲခွင့်ရတဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံက9နိုင်ငံရှိပါတယ်။အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှားနဲ့တရုတ်နိုင်ငံတွေပါ။ဒီနိုင်ငံတွေထဲမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အကာအကွယ်ပေးနေကြတာတွေရှိတယ်လို့လူခွင့်မဟာမင်းကြီးကအပြစ်တင်ရှုံချခဲ့ပါတယ
်။ The responsibility for the continuation of so much pain lies with the 5 permanent members of the UN Security Council.
ငါချင်းမှုတွေဆက်ပြီးတော့ဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတာဝန်ရှိတဲ့အထက်မှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်9နိုင်ငံလည်းပါဝင်ပါတယ်။အပြစ်မဲ့ပြည်သူတွေအပြင်းထန်ထိခိုက်ပျက်စီးမဲ့အခြေအနေတွေမှာကုလသမဂ္ဂရဲ့ဆောင်ရွက်မှုတွေအရေးတကြီးလိုအပ်နေတဲ့အခြေမျိုးထိခိုက်မှုရော့သွားအောင်လုပ်ဖို့လိုအပ်နေတဲ့အခြေမျိုးမှာအရေးယူဆောင်ရွက်မှုတွေတညီတညွတ်တည်းချမှတ်ပြီးတော့မလုပ်ဆောင်နိုင်အောင်ဒီနိုင်ငံတွေကသူတို့ရဲ့ဗီဒီယိုအာဏာတွေကိုအသုံးပြုပြီးတော့အကာအကွယ်ပေးနေတာပါ။ထိခိုက်ပျက်စီးမှုတွေကြုံရသူတွေအတွက်ဒီနိုင်ငံတွေမှာတာဝန်ရှိပါတယ
်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲပို့ဖို့အရေးယူဆောင်ရွက်ဖို့ကိစ္စတွေမှာတရုတ်နဲ့ရုရှားနိုင်ငံတွေကသူတို့ရဲ့ဗီဒီယိုအာဏာတွေကိုတုံးပြီးတော့တောက်လျှောက်ကန့်ကွက်နေကြတာပါဒီဗီဒီယို၅နိုင်ငံထဲမှာပြင်သစ်နဲ့ဗြိတိန်ကိုတော့ကျင့်ဝတ်နဲ့အညီဗီဒီယိုကိုတုံးနိုင်တဲ့နိုင်ငံတွေလို့လူခွေမဟာမင်းကြီးကချီးကျူးခဲ့ပါတယ်ကျန်တဲ့၃နိုင်ငံဖြစ်တဲ့ရုရှားတရုတ်နဲ့အမေရိကန်နိုင်ငံတွေကိုတော့ထိခိုက်ပျက်စီးမှုတွေဖြစ်အောင်ဗီဒီယိုအာဏာသုံးစွဲမှုတွေကိုအဆုံးသတ်ဖို့သူကတိုက်တွန်းပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစိန်ဟာလာမယ့်ဩဂုတ်လကျလို့ရှိရင်သူ့ရဲ့တာဝန်တက်တန်းပြည့်လို့ယာတူးကနေနားယူတော့မှာပါ။သူဟာဂျော်ဒန်နိုင်ငံရဲ့တော်ဝင်မိသားစုဝင်မင်းသားတစ်ပါးလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကချမ်းဖက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးကြရတဲ့အဖြစ်ကို ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့စတင်ပြောဆိုခဲ့တာလည်းသူပဲဖြစ်ပါတယ်။မနေ့ကကျင်းပခဲ့တဲ့လူခွင့်ရေးကောင်စီညီလာခံရဲ့အဖွဲ့မင်ကုန်းမှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းရိုဟင်ဂျာတွေဟာကမ္ဘာမှာခွဲခြားဆက်ဆံမှုခံရတဲ့လူမျိုးစုတွေကတခုဖြစ်ပြီးတော့သူတို့တွေအတွက်အကူအညီတွေကိုရခိုင်ပြည်နယ်အတွင်းမှာလွတ်လွတ်လပ်လပ်ပေးကြဖို့နဲ့ရခိုင်ပြည်နယ်အတွင်းမှာလွတ်လွတ်လပ်လပ်ပေးနိုင်ဖို့နဲ့နိုင်ငံတကာကလည်းအကူအညီတွေကိုဝမ်းပြီးတော့ပေးကြဖို့အတွင်းမှူးချုပ်ဂူတရက်စ်ကတိုက်တွန်းခဲ့ပါတယ်